တင်တော်ဝယ်မယ်ပါလက်ရှိရွေးကောက်ပွဲမဲများဆုံးရထားတဲ့အစိုးရပါတီကကိုင်းသာပါတီတွေကိုပူပေါင်းဆောင်ရွက်ဖို့ကံလန်းလိုက်ချိန်မှာတက်မတော်ဘက်ကလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့တောင်းဆိုတဲ့တခိုင်ပြည်နယ်ကရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲကျန်လုပ်ပေးရေးကိုကြိုဆိုလိုက်ပြီးညှိနှိုင်းသွားမယ်လို့ဆိုပါတယ်အစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရကအေးအေးကြောသလိုကြားဖြတ်ရွေးကောက်ပွဲဆိုရင်အစိုးရဖွဲ့ပြီးတစ်နှစ်ကြာမှလုပ်နိုင်မယ်လို့ပြောလိုက်ချိန်မှာဖွဲ့စည်းပုံဥပဒေဆိုင်ရာကြွမ်းကျင်သူကတော့ဒါကကြားဖြတ်ရွေးကောက်ပွဲမဟုတ်တာမို့အဆင်ပြေချင်လုပ်လို့ရတယ်လို့အကြံပြုလိုက်ပါတယ်NLD ရဲ့မနေ့ကဒီကံလန်းချက်ကိုတိုင်းရင်းသားပါတီတစ်ခုကကြိုဆိုလိုက်တာနဲ့တိုင်းရင်းသားဆုံးသက်သူတို့ကလက်တွေ့အကြံပြုတာကိုပြောပြထားပါတယ်။အေးအေးရခိုင်လက်နက်ကိုင်ဖွဲ့ရဲ့ဒီသင်္မာလကိုမတန်ခင်ရာဆက်ရွေးကောက်ပွဲလုပ်ပေးဖို့မနေ့ကတောင်းဆိုမှုပေါ် NLD ကျောက်ခွင့်ရဒေါက်တာမျိုးညွန့်က
ရာဆက်ရွေးကောက်ပွဲကိုအထူးထူးရွေးကောက်ပွဲနဲ့ကာလဘလောက်ကြာမှလုပ်ရမယ်ဆိုတာဥပဒေမှာသတ်မှတ်ပြီးတာရှိပါတယ်ခင်ဗျာ။အနည်းကြောင့်မှလုပ်ရတာပါ
။ဒီပေါ်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာကျွမ်းကျင်သူဒေါက်တာအန်ဒရူးငိုကျုံးလျံကကြားတဲ့ရွေးကောက်ပွဲအတွက်အခုလိုဥပဒေရှိပေမဲ့အခုကဖြတ်သိမ်းလိုက်တဲ့ရွေးကောက်ပွဲပြန်ကျင်းပရမှာဖြစ်တယ်လို့ဆိုပါတယ်
။ကြားဖြတ် by election မဟုတ် by election ဆိုတာဟိုလိလနေရလိလဆိုတာရွေးပြီးတော့တည်လို့မဟုတ်ရင်နှုတ်ထွက်လို့အဲ့ဒီလိလနေရမှာကြားဖြတ်လို့လုပ်ရတယ်။အခုဥပစာကလိလနေရမဟုတ်ဘူး cancellation ဥပဒေနဲ့လုပ်တာဖြတ်သိမ်းတာ
။အဲ့ဒီတော့တပ်မတော်ဘက်ကအရင်အကျန်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အေးအေးလက်နက်ကိုင်တပ်ဖွဲ့တောင်းဆိုတာကိုကြိုဆိုလိုက်ပြီးအေးအေးသုံးတယ်လို့ဒီရပ်ရရွက်ောက်ဖွဲ့တွေကိုရခိုင်ပြည်ရှမ်းပြည်နယ်မှာပါကျင်းပနိုင်ရင်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောလာတဲ့ပေါ်ဘယ်အချိန်လက်တွေ့ဖြစ်လာနိုင်တာကိုမေးရမှာဒေါက်တာအန်ဒရူးကပဲ
ကျွန်တော်ထင်တာတပ်မတော်ဘက်ကဒီ cancellation လုပ်တဲ့ဟာတွေကို by election တဘောနဲ့မစင်စားဘူးအခု cancellation နဲ့ပတ်သက်ပြီးတော့ဘာဥပဒေမှမရှိဘူးအဲ့တော့မနေ့ပြန်လုပ်ရဆိုလို့လုပ်ရတယ်မလုပ်ဘူးဆိုရင်လည်းမလုပ်ပဲနဲ့ရတယ်အဲ့ဒါတော့အစိုးရနဲ့ဒီ UEC ပေါ်မှာမူတည်တယ်လေ
အချိန်တည်းမှာ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ကံလန်းချက်ကိုလည်းရခိုင်ပြည်နယ်မှာအဓိကအနိုင်ရထားတဲ့ရခိုင်မြို့သားပါတီကပြောခွင့်ရဒေါ်အင်းနုစင်ကကြိုဆိုလိုက်ပါတယ
်ကျွန်မတို့ကတော့ကြိုဆိုပါတယ်တခြားလုံးညောင်းလင်းထားရတာဟာဒီကောင်စုမှာတိုင်းသာပါတီတွေကိုဘာဖြစ်လို့လက်တွဲလက်ကမ်းပြီးတော့ပူပေါင်းဆောင်ရွက်မှုမရှိဘဲနဲ့ dialogue ပတ်တနာဖြစ်ဘာဖြစ်လို့အဆုံးမပြည့်ကြတာလဲဆိုတော့ session လုံးတင်ပြပြောကြုံနေကြရတဲ့အနေအထားမှာအခုဒီလိုသာမျိုးထုတ်လိုက်တယ်ဆိုတော့ဆိုင်လိုက်လေးလေးပဲကြိုဆိုပါတယ
်အဲဒီတော့ဒီအချိန်မှာဘာကြောင့်အခုလို NLC ဘက်ကကန့်လန့်လာပါလဲလို့မေးရမှာဒေါ်ရင်းနုစင်ကအကြီးဖွဲ့စည်းပုံပြင်ဆင်ရေးမှာတပ်မတော်နဲ့ NLD ထိတ်ထိတ်တွေ့ကြတာကိုအခုပြင်ဆင်နိုင်ဖို့ဖြစ်နိုင်တယ်ဆိုပြီးလက်ရှိပြောင်းသွားတဲ့အခြေအနေကိုအခုလိုရှင်းပြပါမယ
်ပထမအနေအထားမှာတော့ညွန်ပေါင်းအစိုးရကြီးကိုမလိုချင်တဲ့အတွက်တိုင်းရင်းသားတွေပါတီတွေနဲ့စီနိုင်တဲ့အစီအစဉ်မရှိဘူးဆိုပြီးတော့တင်းတင်းမာမာပြောခဲ့တဲ့အနေအထားတွေဟာတော့အခုတော့ညွန်ပေါင်းအဆင့်ကလည်းမရောက်ဘူးဟိုတပါတီတွေကအစိုးရပြန်နိုင်တဲ့အဆင့်ကိုရောက်သွားတယ်ဆိုတော့ဟိုမြို့မဲထားတာတည်းပူတဲ့ဒီအနေထားကိုဖန်ပြီးလိုက်တာလို့ကျွန်မမြင်ပါတယ
်။အချိန်တည်းမှာစမ်းချီနယ်မှာအဓိကအနိုင်ရထားတဲ့စမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုလည်း NLD ပြောခွင့်ရကကန့်လန့်ခဲ့ပါတယ်
။စမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကကျွန်တော်ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ပါတယ်။မဟာမိတ်ပေါင်းများလူလာတဲ့အတိုင်းပဲကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်စုံပြခွင့်ရှိတဲ့ပြည်နယ်တစ်ခုဖြစ်ပြည်ပြည်ပြည်ပြည်ပေါ်ထွက်လာတာကိုကိုယ်တိုင်မြင်ရပါလိမ့်မယ
်အခုလို NLD ကကံလန့်လာတဲ့စာပေါ်ရှမ်းနိုင်ငံရေးကျွမ်းကျင်သူနိုင်ငံရေးသိပ္ပံဘာရကူဒေါက်တာဆိုင်ဦးကအ
ဲ့ဒီစာလက်ယူချက်ကိုကျွန်တော်ကတောင်းတယ်ဒါပေမဲ့ဒီစာထွက်လာတဲ့အချိန်နဲ့အရေးသားနဲ့ဒါတွေကလည်းလိုရာရောက်မှာမဟုတ်ဘူးတကယ်လို့မယ်ဒါအစိုးရရဲ့စိတ်နာနဲ့တကယ်လည်းနိုင်ငံရဲ့အခြေအနေကိုဖြေရှင်းတယ်လို့မြင်နေဆိုပြီးတောင်းနိုင်ငံကြီးကနေအများကြီးရှိတယ်အလွဲရဲဟာတော့တိုင်းလာရင်လည်းတိုက်ရိုက်ခေါ်တွေ့ပြီးတော့ရှင်းရှင်းလင်းလင်းအဲဒီရှင်းလင်းလို့လုပ်တင်တယ်။အခုကြီးတော့အမျိုးသားပြန်လည်ရင်ဂျာစုရေးဆိုတဲ့ကော်မတီကိုဖွဲ့ပြီးတော့တိုင်းလာရင်လည်းသူတို့ပါဝင်လို့အပြင်သူတို့နဲ့ရင်းနှီးကြကြလုပ်သွားတဲ့လုပ်ငန်းတွေလုပ်လို့ရတ
ယ်။တကယ်တော့အရင်အာဏာလွှဲခဲ့တဲ့လက်ရှိအဓိကတိုက်ခိုက်ပါတီကိုကျောဆောင်နောက်ခံပေးခဲ့တဲ့တမတော်နဲ့လက်ရှိအာဏာရထားတဲ့အစိုးရပါတီတို့ကြားဒီတစ်ခါရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေပြင်းထန်လာခဲ့ပြီးအခုလိုတိုင်းရင်းသားတွေကိုအပြိုင်ကန့်လန့်ကြိုဆိုလာတာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ